တက်တန်း9နှစ်ရှိပြီဖြစ်တဲ့အိုဘမာကဲလို့ခေါ်တဲ့ဇင်းနှုံးသက်သာတဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖျက်ဖို့ဒီကနေ့မနေ့အစောပိုင်းကအမေရိကန်အထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေနဲ့အတူရီပပ်ဘလီကန်အမတ်တို့ကကန့်ကွက်မဲထည့်ခဲ့တာကြောင့်အခုလိုရှုံးနိမ့်ခဲ့ပြီးသိမ့်မကြခင်မှာပဲသမ္မတဒေါ်နယ်ထရမ့်ကအရင်တုန်းကပြောဆိုထားတဲ့အတိုင်းအိုဘမာကဲအလုံးမဖြစ်တော့ပဲကြာရှုံးသွားပြီးတဲ့နောက်မှာတခုခုဆက်လုပ်ကြဖို့ဆိုတာမျိုးထွီတယ်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ရီပပ်ဘလီကန်လွှတ်တော်အမတ်တွေကအိုဘမာကဲတစ်စိတ်တစ်ပိုင်းကိုပယ်ဖျက်နိုင်မဲ့ဥပဒေတရားပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်ရမှာ49မဲ50တမဲနဲ့ရှုံးနိမ့်ပြီးဒီမိုကရက်နဲ့အတူရီပပ်ဘလီကန်အထက်လွှတ်တော်အမတ်3ဦးကကန့်ကွက်မဲ့ပေးခဲ့ရမှာအာရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်ဂျိုမက်ခိန်းကလည်းပါဝင်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင်ရီပပ်ဘလီကန်အထက်လွှတ်တော်အမတ်မစ်မက်ကော်နာကအခုလိုရှုံးနိမ့်ခဲ့တဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်မိကြောင်းပြောဆိုပြီးဒီမိုကရက်လွှတ်တော်အမတ်တွေအပေါ်မှာလည်းစိတ်ပြက်နေပုံပေါ်ပါတယ်။ဒီမိုကရက်တွေအနေနဲ့အခုလိုအောင်ပွဲခံနေချိန်မှာပဲအမေရိကန်တွေအနေနဲ့ဒီဥပဒေကြောင့်ခက်ခဲတွေရင်ဆိုင်နေရတာမျိုးကနေတက်တာရရစီဖို့လိုအပ်တယ်လို့မက်ကော်နာကပြောပါတယ်။လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်မှချက်ရှူမာကတော့ဥပဒေအတည်မပြုနိုင်တာကြောင့်သူတို့အတွက်ဆိုတာထဲအမေရိကန်တွေအတွက်စိတ်သက်သာရာရခဲ့ပြီးအိုဘမာကဲကိုပို့ပြီးပြည်စုံကောင်းမွန်အောင်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ရှင်။